မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ကမနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာယီဝက်မှာနားဆင်ရမှာကတော့
တိုက်ရောက်တဲ့ဒီမှာပဲကျွန်တော်တို့အခုလိုဂုံပြုတ်ပွဲတွေလုပ်တဲ့အခါမှာကျွန်တော်တို့ကကျွန်တော်တို့ရေထဲမှာလည်းကျွန်တော်တို့ခံစားမှုတွေပြည်ပြည့်ဖြစ်တယ်အဓိကကျွန်တော်တို့
American စစ်ပြန်စစ်မှုတန်းဟောင်းများနှင့်အကြောင်းပြောပြထားတဲ့သုတဆုံးလင် American တခွင်အစီအစဉ်မှာနောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းဖော်ပြချက်တွေကိုဦးဆန်မိုးဝေကစူးစီးတင်ပြမှာပါရှင်
။ပထမဦးဆုံးတင်ပြပေးချင်တာကတော့တရုတ်နိုင်ငံပိုင်ဆင်ဟွာသတင်းဌာနရဲ့ Editor ရန်ကြီးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်လီကီကွင်းရဲ့မြန်မာနိုင်ငံခီးစဉ်ဟာအာဆီယံနဲ့တရုတ်နိုင်ငံတို့ကြားကဏ္ဍတည်တရက်ကိုဖွင့်လှစ်လိုက်တာဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားပါတယ်။ပြီးခဲ့တဲ့ဆယ်နှစ်တက်တန်းဟာတရုတ်နဲ့အာဆီယံတို့ကြားဆက်ဆံရေးရွှေနှစ်တွေဖြစ်ခဲ့တယ်ဆိုတာကိုစောင်းမရှင်ကတင်စားပြီးတော့ရေးသားထားတယ်လို့နောင်လာမဲ့ဆယ်နှစ်ကာလဟာနှစ်ဖက်ကြားဆက်ဆံရေးတိုးမြင့်ပြီးတော့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်မဲ့စိန်နှစ်တွေဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲရေးသားထားပါတယ်။2013ခုနှစ်အတွင်းတရုတ်သမ္မတရှီကျင့်ပင်ဟာအင်ဒိုနီးရှားမလေးရှားစတဲ့နိုင်ငံတွေကိုတွားရောက်ခဲ့တယ်လို့ဝန်ကြီးချုပ်လီကတော့ဘရူနိုင်းထိုင်းနဲ့ဗီယက်နမ်စတဲ့တိုင်းပြည်တွေကိုတွားရောက်ခဲ့ပြီးခီးစဉ်တွေအတွင်းတရုတ်ခေါင်းဆောင်တွေဟာအာဆီယံနဲ့တရုတ်နိုင်ငံတို့ကြားချိတ်ဆက်ဆက်ဆံနေမှုတွေရဲ့အရေးကြီးပုံနဲ့ဆက်ဆံရေးကဏ္ဍတွေတခုထူထောင်မှုပြောဆိုခဲ့ကြတယ်လို့ရေးသားထားပါတယ်။တရုတ်နိုင်ငံကထူထောင်တဲ့တရုတ်အာဆီယံရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းရန်ပုံငွေအဖွဲ့ဟာအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ဒေသတွင်းမှာနေထိုင်ကြတဲ့ပြည်သူတွေရဲ့အကျိုးဖြစ်ထွန်းစေမှုတွေကိုလှုံ့ဆော်ခဲ့တယ်လို့ဆိုပါတယ်။မကြခင်မှာဝန်ကြီးချုပ်လီဟာမြန်မာနိုင်ငံကိုဝန်ကြီးချုပ်တဦးအနေနဲ့ပထမဦးဆုံးတွားရောက်ဖို့ရှိပါတယ်။ဝန်ကြီးချုပ်လီဟာခီးစဉ်အတွင်းမှာတရုတ်မြန်မာနှစ်နိုင်ငံကြားအိန္ဒိချင်းမိတ်ဆွေရင်းချာဆက်ဆံရေးကိုခိုင်မာအောင်တည်ဆောက်ဖို့နဲ့အိန္ဒိယတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေပါဝင်ပြီးတော့ဆက်သွယ်ပေါင်းကူးထားတဲ့စီးပွားရေးလမ်းမကြီးတည်ဆောက်ဖို့အပါအဝင်စီမံကိန်းကြီးတွေအကောင်အထည်ဖော်ဖို့စတာတွေကိုမျှော်လင့်ထားပါတယ်။အစိုးရတွေပါဝင်ပတ်သက်ခြင်းမရှိတဲ့လူထုနှစ်ယောက်ကြားအပြန်အလှန်ထိတွေ့ဆက်ဆံရေးခိုင်မာလာစေဖို့နဲ့ကြေကြေပြန့်ပြန့်မိဖက်ဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေဖြစ်လာအောင်မြင့်တင်ပေးဖို့စတာတွေကိုလည်းရည်ရွယ်ထားတယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို shinhwa.net.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြချင်တာကတော့ cnn.com online seminar ကစောင်းပါတဘို့အကြောင်းပါသမ္မတအိုဘားမားရဲ့အာရှခီးစဉ်အတွင်းသူ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေကြုံတွေ့ရနိုင်တဲ့အကြောင်းရေးသားထားတာပါအာရှကိုမန်နိုင်ပြုပြီးရေးဆွဲထားတဲ့အိုဘားမားရဲ့နိုင်ငံခြားရေး policy ဟာအပြောရသာရှိခဲ့ပြီးလက်တွေ့ပြသဖို့ပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။သမ္မတဟာမြန်မာနိုင်ငံကိုလည်းတွားရောက်ပါလိမ့်မယ်။လွန်ခဲ့တဲ့နှစ်နှစ်ကမြန်မာနိုင်ငံကိုလက်ရှိသမ္မတတာဝန်ထမ်းဆောင်နေသူတယောက်အနေနဲ့ပထမဆုံးရောက်ရှိသွားတာပါ။ဆယ်စုနှစ်များစွာနိုင်ငံကိုဖိနှိပ်အုပ်ချုပ်ခဲ့တဲ့စစ်အုပ်ချုပ်ရေးစနစ်ကနေနိုင်ငံရေးအရာအပြောင်းအလဲတွေလုပ်နေပြီဆိုရတဲ့ပျော်ပွဲရွှင်ပွဲတစ်ခုလို့အဆင့်မျိုးသာဖြစ်ခဲ့တာလို့ရေးသားထားပါတယ်မြန်မာနိုင်ငံကိုတကားဖွင့်ပေးလိုက်တာဟာအမေရိကန်မြန်မာထိတွေ့ဆက်ဆံရေးအပေါင်းလက္ခဏာဆောင်တဲ့နမူနာပြဆရာဖြစ်ခဲ့ပါတယ်အခုတော့အပေါင်းလက္ခဏာဆောင်တဲ့ဖြစ်ထွန်းမှုတွေရပ်တန့်နေသလိုလူနည်းစုမွတ်စလင်တွေဒုက္ခရောက်နေကြတဲ့ဖြစ်ရပ်တွေသာစိုးရင်စရာတွေဖြစ်နေပါတယ်သမရအနေနဲ့မြန်မာအစိုးရကိုနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဆက်ပြီးလှုပ်သွားဖို့နဲ့လူမျိုးခွဲခြားဆက်ဆံမှုတွေကိုပြန်လည်စဉ်းစားသုံးသပ်ဖို့အတွက်တိုက်တွန်းရလိမ့်မယ်လို့ထောက်ပြရေးသားထားပါတယ်။မကြာသေးခင်ကတော့ CNN နဲ့တွေ့ဆုံမေးမြန်းခန်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလူခွင့်ရေးနဲ့အလုပ်သမားရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malinowski ကကြီးမားတဲ့အောင်မြင်မှုရလာဆိုတာမျိုးကိုချက်ချင်းတော့တွေ့ရမှာမဟုတ်ဘူးလို့ပြောခဲ့တဲ့အကြောင်းဆလာတွေကိုရေးသားထားပါတယ်။အပြည့်အစုံကိုတော့ CNN.com မှာဖတ်ရှုနိုင်ပါတယ်
။နောက်ဆုံးတင်ပြပေးချင်တာကတော့ AWR Online မှာရေးသားထားတဲ့သတင်းဆောင်ပါဖြစ်ပါတယ်။နိုင်ငံသားအဖြစ်ခံယူထားကြတဲ့မြန်မာနိုင်ငံသားဟောင်းနေတဲ့နိုင်ငံသားတွေကိုနောက်လာကစပြီးတော့မြန်မာနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ပြုတော်မှာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။လာမယ့်ဒီဇင်ဘာလ9ရက်နေ့ကစပြီးတော့အမြဲတမ်းနေထိုင်ခွင့်လျှောက်ထားမှုကိုစတင်လက်ခံတော့မှာဖြစ်ပြီးလျှောက်ထားမှုအတီးပြုမယ်ဆိုရင်9နှစ်အမြဲတမ်းဇက်တိုက်နေထိုင်ခွင့်ပြုမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။9နှစ်ပြည့်သွားတဲ့အခါမှာဆက်လက်ပြီးတော့နေထိုင်ခွင့်ကိုလျှောက်ထားရမယ်လို့ဆိုပါတယ်။အပြည့်စုံကို eawori.com မှာဖတ်ရှုနေပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ကျမတို့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာအကြောင်းအရာများဆွေးနွေးမလဲဆိုတာနားဆင်ရအောင်ပါရှင
် တော်ရရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့လည်းမရောက်နောက်လည်းမဆုတ်ပဲတက်နေတယ်ဆိုပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီသဘောထားအပေါ်မှာတော်ရရှင်တွေဘယ်လိုယူဆကြပါသလဲအခြေအနေတွေဘာကြောင့်တက်နေတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-8-2-5-5-5 လေးနဲ့ first number 1-2-3-2-3-8-2-5-5-5 တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း MP3 အသံဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေ VO ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဆက်လက်ပြီးတော့ဒေါ်လာလတန်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါရှင
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
dark horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက dark dark ကအမေနေတာမောင်းတာကိုဆိုလိုပြီးHorse horse ကမြင်းဆိုတော့စကွိုက်လုံရဲ့ဓာတ်ရိုက်ဒီပဲကတော့အနည်းရောင်မြင်းပေါ့ဒီ idiom အသုံးကမြင်းပြိုင်ပွဲကနေဆင်းသစ်လာတယ်လို့ဆိုပါတယ်ဒီနေရာမှာ dark dog ဆိုတဲ့အသုံးကအမဲရောင်ဆိုတာထက်ချိုးဝဲ secret ဆိုတဲ့အဓိပ္ပာယ်နဲ့ပိုပြီးအဆက်တယ်လို့ဆိုရမှာပါတခုခုအကြောင်းကိုမသိလိုက်ရင် left in the dark ဆိုပြီးတော့ idiom သုံးတယ်လို့ပေါ့ဒါကြောင့်မြင်းပွဲမှာ dark horse ဟာမြင်းရောင်အမဲမဟုတ်ဘဲနဲ့ဒီမြင်းရဲ့အခြေအနေအကြောင်းကိုလူတွေသိမသိကြတာကိုဆိုလိုတာဖြစ်ပါတယ်။ဒီမြင်းဘလောက်နိုင်ကျေရှိသလဲဒီမြင်းဟာအပြည့်ဘလောက်ကောင်းတယ်ဆိုတာကိုသူ့မြင်းပိုင်ရှင်တွေကမပြောကြဘဲနဲ့မြင်းလောင်းတဲ့လူတွေကမြင်းပြိုင်ပွဲကြမှာပဲအံ့အားသင့်စီတာကိုဆိုလိုတာဖြစ်ပါတယ်။အဲ့ဒီလူမျိုးမြင်းကို Dark Horse လို့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ်။တနည်းဆိုတော့နာမည်မရှိတဲ့မြင်းနာမည်မရသေးတဲ့မြင်းလူမသိသူမသိမြင်းမျိုးကိုဆိုလိုတာဖြစ်ပါတယ်။အလားတူပဲနေ့စဉ်ပွားမှာလဲDark Horse ကို idiom အဖြစ်ရည်ညွှန်းသုံးရမှာအထူးသဖြင့်နိုင်ငံရေးလောကမှာရွေးကောက်ပွဲဝင်ရှင်ပြိုင်မယ်ဆိုရင်လေလူမသိသူမသိနာမည်သိမရသေးပေမဲ့လို့လေအဲ့ဒီပိုကိုဟာအရေးအသွေးရှိတဲ့အလားအလာကောင်းတဲ့လူကိုဆိုလိုတာဖြစ်ပါတယ်။ဒီနေရာဖြစ်တော့သူများကိုဖြတ်တင်နိုင်တဲ့ပုဂ္ဂိုလ်မျိုးလို့ပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mr. Jones is a dark horse in the elections.Nobody knows much about him. But after listening to his speech, most voters say they support him.
Mr. Jones ha yue kao bwe win ya ma lu tei ma ti be me lo le te lan shi de lu bya. Tu chang be du ga ma tei ma ti ja be me lo le tu pyo de me ko na thong pi ma ro me san da shi a mya su ga tu ko thauk khan me lo pyo kae ja de lo thei be ya ba de.
Mr. Jones is a dark horse in the elections. Nobody knows much about him. But after listening to his speech, most voters say they support him.
လူသူသိမသိပေမဲ့လို့လေအလားလာကောင်းတဲ့ပုဂ္ဂိုလ်မျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Dark horse.
လို့ရည်ညွှန်းပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်နေတဲ့ American 3 EDN English စာသင်ခန်းစာပို့ချချက်အစီအစဉ်မှာဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ internet စာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့တနင်္လာနေ့သိခံပါရှင်။အခုတော့အင်္ဂါနေ့နနက်ခင်းတိုင်းတင်ဆက်နေကြစီးပွားရေးကဏ္ဍကိုထုတ်လွှင့်မှာပါ။ကိုသားညူကစီစဉ်တင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြောင်စုထက်လွှတ်တော်မှာ Republican Party ကအများစုထိန်းချုပ်လာနိုင်တဲ့အခြေအနေမှာဒီအချိန်အတန်ကြာညှိနှိုင်းမရဖြစ်နေတဲ့ကုံသွေးရေးသဘောတူညီချက်တွေအလားအလာခြေနေကောင်းတွေဖြစ်လာပါတယ်။လွှတ်တော်ကနေပြီးတော့ကုံသွေးရေးဆိုင်ရာသဘောတူညီချက်တွေအတီးပြုတ်ပေးနိုင်ဖို့ကိစ္စမှာပုံမှန်မဟုတ်တဲ့နိုင်ငံရေးမဟာမိတ်ပြုမှုတွေလိုအပ်နေပုံရပါတယ်။ အထက်လွှတ်တော်မှာအများစုခေါင်းဆောင်ဖြစ်လာဖို့ရှိနေတဲ့ဒီအထက်လွှတ်တော်မှမစ်မက်ကော်နန်နဲ့အခြား Republican အမတ်တွေဟာ Democratic သမ္မတ Barack Obama ရဲ့အဆိုပြုချက်တွေကိုပုံမှန်ဆိုရင်ဆန့်ကျင်ရင်ဆိုင်နေကြတာပါ။ဒါပေမဲ့လို့သမ္မတ Obama ဟာအခြား Democrat တွေနဲ့မတူတာကကုံသွေးရေးသဘောတူညီချက်တွေကိုလူလာပြောဆိုပါတယ်။ဒါကြောင့်မလို့ဒီကုံသွေးရေးဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်ရင်တော့သူ့အတိုက်ခံ Republican တွေနဲ့ညှိနှိုင်းသဘောတူညီမှုရဖို့အတွက်လမ်းပွင့်သွားပါတယ်
။ I think he's interested in moving forward.I said, send us trade agreements.
ဒါရီကိုရှေ့ဆက်ဆောင်ရွက်ဖို့သူ့အနေနဲ့စိတ်ဝင်စားတယ်လို့ထင်ပါတယ်။ဒါကြောင့်လဲကွန်တိုရေးဆိုင်ရာသဘောတူညီချက်တွေကိုကျွန်တော်တို့စီကိုပို့ပါ။ဒါရီကိုစိတ်လှုပ်ရှားတကြီးကျွန်တော်တို့စောင့်မျှော်နေပါတယ်
။ဒါကတော့ဒီအထက်လွှတ်တော်မှာအများစုခေါင်းဆောင်ဖြစ်လာဖို့ရှိတဲ့အထက်လွှတ်တော်အမတ် Mitch McConnell ပြောသွားတာပါ။သမ္မတဥပမာအစိုးရအနေနဲ့အခြားနိုင်ငံတွေနဲ့သဘောတူထားတဲ့ကွန်တိုရေးဆိုင်ရာသဘောတူညီချက်တွေကိုလွှတ်တော်ကိုတင်ပြပြီးတော့တခုခုအပြည့်ထွက်လာစေဖို့ကုံတွေးဆိုင်ရာလူလားသူတွေဘက်ကကြိုးပမ်းနေကြပါတယ်။ဒါပေမဲ့လို့အဲ့ဒီသဘောတူညီချက်တွေကိုတစုံတရာပြင်ဆင်တာမျိုးကိုတော့သူတို့ကလူလားတာမဟုတ်ပါဘူး။နိုင်ငံတကာနဲ့ကုံတွေးသဘောတူညီချက်တွေအပေါ်မှာသမ္မတဥဘာမအနေနဲ့ကအထူးလုတ်ပိုင်ခွင့်ရဖို့လူလားနေတာပါ။လွှတ်တော်အနေနဲ့ဒီသဘောတူညီချက်တွေကိုပြန်လည်ပြင်ဆင်တာမျိုးမဟုတ်ပဲလက်ခံရင်လက်ခံလက်မခံလို့ရှိရင်ပယ်ချသဘောမျိုးပဲသမ္မတဥဘာမအစိုးရကလူလားပါတယ်။သမ္မတကနေပြီးတော့အစုပြုထားတဲ့ကုံတွေးသဘောတူညီချက်ဆိုင်ရာသမ္မတလုတ်ပိုင်ခွင့်ဥရေမူချမ်းဟာဆိုရင်နိုင်ငံ70နိုင်ငံနဲ့ဆွေးနွေးနေတဲ့ဒီ Pacific တစ်ဖက်တစ်ချက်ဒေသနိုင်ငံများနဲ့ကုန်သွယ်ရေးသဘောတူညီချက်ယူနိုင်ဖို့ဖြစ်တယ်လို့ပဲ28နိုင်ငံပါဥရောပသမဂ္ဂနဲ့ကုန်သွယ်ရေးညှိနှိုင်းမှုတွေဆက်လုပ်သွားနိုင်ဖို့ဖြစ်ပါတယ်။ဒီဥပဒေကြမ်းကိုဇန်နဝါရီလအတွင်းတုန်းကလွှတ်တော်ကိုအဆိုပြုထားတာဖြစ်ပေမဲ့အထက်လွှတ်တော်အများစုခေါင်းဆောင်ဖြစ်ခဲ့တဲ့ဒီမိုကရက်ကအထက်လွှတ်တော်မှ Harry Reid ကဒါကိုလွှတ်တော်ပါမဲခွဲဖို့ခွင့်မပြုခဲ့ပါဘူး။လောက်ခနေတဲ့တိုင်းပြည်တွေနဲ့ဒီဈေးခွက်ဖွင့်ပေးလိုက်ခြင်းအဖြစ်American ပြည်အောင်စုရဲ့အလုတ်ကင်တဲ့ပေါ်ပေါက်ရေးကိုတွားပြီးတော့ထိခိုက်မှာကိုဒီမိုကရက်တစ်အမတ်အများစုကစိုးရင်ခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုမျိုးစီးပွားရေးကိုအကျိုးအမြတ်ဖြစ်စေမဲ့ကုံတွယ်မှုတွေပိုလုပ်ဖို့ Republican တွေဘက်ကလူလားပုံရပါတယ်။ဒါကြောင့်ဒီ Republican တွေလွှတ်တော်ကိုအများစုနေရာယူလာနေတာကြောင့် Republican အများစုရှိတဲ့လွှတ်တော်နဲ့အစိုးရကြားမှာကုံတွယ်ရေးဆိုင်ရာရှာရှာပါပါသဘောတူညီမှုရလာနိုင်ကြတွေရှိနေတာပါ။ TPA လို့အတူကောက်ခေါ်တဲ့ဒီကုံတွယ်ရေးဆိုင်ရာတုံ့ပြန်မှုအာဏာရပ်လို့ခေါ်တဲ့ရှုပ်ထွေးပြီးတော့ညှင်းပွားဝယ်ရှိတဲ့ဥပဒေမူကြမ်းတစ်ချက်ကိုသမ္မတဥပမာအစိုးရအဖွဲ့နဲ့လွှတ်တော်က Republican တွေအခုဆိုရင်ပြန်ပြီးတော့အာရုံထားနေကြပြီလို့American Enterprise Institute ကကုန်သွယ်ဆိုင်ရာကျွမ်းကျင်သူ Claudie Burfield ကပြောပါတယ
်။ My guess is you will get negotiation between the administration and the Republicans in Congress over the next 2 months.
ကျွန်တော်ခန့်မှန်းချက်ကတော့ဗျာတော်တော်ပြန်ခေါ်တာနဲ့ TPA ဥပဒေကြမ်းတရအတည်ပြုနိုင်ဖို့အစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေဖြစ်လာမယ်လို့ယူဆပါတယ်
။ Global Trend Watch က Lori Wallace ကတော့အဲ့လိုမျိုးမယူဆပါဘူး။Republican တွေလွှတ်တော်မှာအားကောင်းလာတာကြောင့် TPA အတည်ပြုချက်ရဖို့စီယုံညှိနှိုင်းနေကြတဲ့ Democrat အချို့ဩဇာကျလာနိုင်တာကြောင့် Republican ရဲ့ရည်မှန်းချက်တိုးတက်ဖြစ်ပေါ်နိုင်ရေးမှာထိခိုက်နိုင်တယ်လို့သူမကယူဆပါတယ
်။ So I think the chances that there is a trade authority package that can get through the house
ကုံတွေအာဏာပိုင်မှုဆိုင်ရာဒီဥပဒေကျမ်းအောက်လွှတ်တော်ကနေပြီးတော့အတည်ပြုနိုင်ချေကတော့နည်းနည်းတော့အားနည်းသွားဖို့အလားအလာရှိတယ်လို့ကျွန်မထင်တယ်။
အမေရိကန်ပြည်အောင်စုအနေနဲ့ဒီကုံသွေးဆိုင်ရာကိစ္စရပ်တွေမှာပစိဖိတ်ဒေသနိုင်ငံအတော်များများနဲ့သဘောတူညီချက်ဥရောပသမဂ္ဂနဲ့တီးခြားသဘောတူညီချက်တွေရဖို့အမေရိကန်တာဝန်ရှိသူတွေဘက်ကအခုဆိုကြိုးပမ်းနေကြတာပါအရင်ကုံသွေးသဘောတူညီချက်တွေကတော့အခွန်အောက်တွေလျှော့ချပြီးတော့ဈေးစကတက်တာချင်းအဖြစ်ကုံသွေးမှုတွေကိုတိုးမြှင့်မှုဖြစ်ပါတယ်အခုသဘောတူညီချက်တစ်ဟာလဲကျန်းမာရေးဆိုင်ရာနောက်ဘေးကင်းလုံခြုံမှုဆိုင်ရာနိုင်ငံတွေရဲ့မတူညီတဲ့စီမံအုပ်ချုပ်ပုံတွေနဲ့လက်လျောညီထွေဖြစ်အောင်လို့နောက်စီးပွားရေးလုပ်ငန်းဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းနိုင်မှုအတွက်မျှော်မှန်းထားကြတာပါ။ဒါပေမဲ့လည်း American ပြည်တော်စုကတမကတွေကတော့ဒီကုံသွေးရေးသဘောတူညီချက်တွေဟာနိုင်ငံစုံ corporation ကြီးတွေရဲ့အကျိုးမြတ်ကိုအကာအကွယ်ပေးဖို့ပဲဖြစ်တယ်။ American လူမျိုးတွေအလုတ်ကင်တဲ့ရရှိရေးအတွက်အ ਨੇ ချင်းပဲအထောက်ပံ့ဖြစ်စေလိမ့်မယ်လို့ပြောနေပါတယ်။ Larry Cohen က American ပြည်တော်စုဆက်သွယ်ရေးအလုပ်သမားများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်
။ We need to put citizens first. Not ignore investment. We will not have economic development without investment.but not this kind of lopsided
ကျွန်တော်တို့ကနိုင်ငံသားတွေကိုပထမဦးစားပေးစဉ်းစားဖို့လိုပါတယ်။ယင်းဤမြို့နယ်မှုကိုပြစ်ပယ်ဖို့မဟုတ်ပါဘူး။ယင်းဤမြို့နယ်မှုတွေမရှိဘဲနဲ့တော့စီးပွားရေးဖွံ့ဖြိုးမှုဖြစ်မှာမဟုတ်ပါဘူး။ဒါပေမဲ့လို့ယင်းဤမြို့နယ်မှုကိုပဲအလေးထားတဲ့နိုင်ငံသားတွေအခွင့်အရေးကိုတော့အချိန်ယူရမယ်ဆိုတော့တစ်ဖက်ဆောင်းနေယင်းဤမြို့နယ်မှုမျိုးနဲ့တော့ဖြစ်လာမှာမဟုတ်ပါဘူး
။သမ္မတဥဘာမားနဲ့ဒီကုံသွေးသဘောတူညီချက်ထောက်ခံလူလားသူတွေဘက်ကတော့သူတို့ဟာစီးပွားရေးတိုးတက်လာဖို့နဲ့အလုတ်ကန်တစ်တီထွက်လာဖို့အခုလိုမျိုးဥပဒေကြမ်းကိုလောက်တာပါလို့ပြောနေပါတယ်။သမ္မတဥဘာမားဟာအခုဆိုရင်ပဲဒီတောင်ကိုရီးယားကိုလံဘီယာနိုင်ငံနဲ့ပနားမားနိုင်ငံတို့နဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုလည်းလက်မှတ်ထိုးထားပါရခင်ဗျာ
။စီးပွားရေးက
ခဏကိုကိုသားညုံကတင်ဆက်သွားတာပါရှင်အခုတော့သုဒ္ဓဆောင်လေးအမေရိကန်တခွင်အပတ်စဉ်ခဏကိုထုတ်လင်းမှာပါနိုဝင်ဘာလ17ရက်နေ့ဒီကနေ့ဟာအမေရိကန်စစ်မှုတန်းဟောင်းများနေ့ဖြစ်ပါတယ်အမေရိကန်စစ်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့စစ်ပြန်စစ်မှုတန်းဟောင်းတွေအားလုံးကိုဂုဏ်ပြုတဲ့အခမ်းအနားတွေအမေရိကန်တိုင်းနိုင်ငံလုံးမှာကျင်းပကြပြီးနိုင်ငံအားလက်ရက်အဖြစ်လဲသတ်မှတ်ထားတာပါအခုတစ်ပတ်သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်မှာစစ်မှုတန်းဟောင်းများနေ့အကြောင်းကိုကိုအောင်ကမက်ခွာညူနဲ့အတူပူးတွဲတင်ဆက်ထားပါတယ်ရှင်
စစ်မှုရန်အောင်များနေ့ကိုအမေရိကန်ပြည်အောင်စုတနိုင်ငံလုံးကျင်းပကြတာမှာဝါရှင်တန်ဒီစီတစ်ဖက်ကဗာဂျီးနီးယားပြည်နယ်အာလင်တန်မှာကျင်းပတဲ့အခမ်းအနားကအကြီးဆုံးလို့ပြောရမှာပါ။သမိုင်းဝင်အာလင်တန်အမျိုးသားစစ်သည်ကြီးမှာဒီအခမ်းအနားကိုနှစ်စဉ်ကျင်းပလေရှိပါရယ်ဗျာ။ဒီနှစ်ကျင်းပမယ့်အခမ်းအနားအစီအစဉ်ကိုပြောပြပေးပါဦးမခွန်ညို၏။
ဒီနှစ်တော့အာလင်တန်အမျိုးသားစစ်သည်ကြီးမှာကျင်းပမယ့်အခမ်းအနားကိုအားလုံးတက်ရောက်နိုင်ဖို့အတွက်စီစဉ်ပေးထားတယ်လို့စစ်မှုရန်ဟောင်းရေးရာဌာနအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ကိုအောင်အောင်။ဒီခန်းနာကိုတက်ရောက်ခြင်းတဲ့သူတွေဟာမနေ့၈နာရီကနေ10နာရီလောက်အထိအာလင်တန်စစ်သင်းကျိုင်းဝင်ပေါက်ကနေအခမ်းအနားကျင်းပတဲ့နေရာကိုကားတွေနဲ့ပို့ပေးပါလိမ့်မယ်ရှင်
။စစ်မှုရန်ဟောင်းရေးရာဝန်ကြီးရောဘတ်မက်ဒေါ်နယ်နဲ့တခြားအစ်မင့်အရာရှိတွေလည်းဒီခန်းနာကိုတက်ကြမှာဆိုတော့အဲ့ဒီအချိန်မှာလမ်းလျှောက်ပြီးတော့ဝင်ခွင့်မပေးပါဘူးဗျာ။သတ်မှတ်ထားတဲ့အတိုင်းတာဝန်ရှိသူတွေစီစဉ်ပေးထားတဲ့ကားတွေနဲ့သာသွားရမယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးကိုလည်းသေးသေးချာချာနဲ့မြင်မြန်ဆန်ဆန်စစ်ဆေးပေမဲ့လူများတဲ့အတွက်ဖြစ်နိုင်သမျှစောစောလာဖို့လည်းနှိုးဆော်ထားပါတယ်။လူအရေးအတွက်လည်းသတ်မှတ်ထားတာဖြစ်တဲ့အတွက်စောစောလာနိုင်ရင်နေရာရဖို့ပူတည်ကြတာပေါ့ဗျာ။ဒါနဲ့အခမ်းအနားကိုဘယ်ချိန်စမလဲဆိုတာကိုပြောပါဦးမခွန်ညိုရေ
။အခမ်းအနားက17နိုင်မှစမှာပါ။ဒါပေမဲ့10နိုင်ခွဲလောက်ကစပြီးတော့ Marine Cadet တပ်ဖွဲ့ City Wide တိခတ်မှုတွေတော့စပါလိမ့်မယ်ရှင်
။ Ladies and gentlemen, please welcome the President's own United States Marine Band under the direction of Colonel Michael J. Colburn.They will perform a pre-ceremonial concert of patriotic selections to honor America's fallen heroes.
ဒါကတော့အာလင်တန်အမျိုးသားစစ်သင်္ချာရဲ့အခမ်းအနားတစ်ခုအတွင်းမှာ Marine City Wide အဖွဲ့ကတိခတ်နေတဲ့အတန်းမှာဒီကနိုင်ငံတော်အခမ်းအနားတွေလူမျိုးတွေမှာဂီတဆိုတာကလည်းမပါမပြီးဘူးမဟုတ်လားအဲ့ဒီလို City Wide အဖွဲ့ကတိခတ်ပြီးရင်တော့အညတရစစ်တီဂူဘိတ်မှတ်မှာပန်းခွေချအစီအစဉ်စပါလိမ့်မယ်ဒီခမ်းအနားကိုတော့နေ့လယ်လောက်ကြမှာအဆုံးသတ်မှာပါဒါနဲ့စစ်မှုရဟောင်းနေ့အကြောင်းကိုလည်းပြောပြပေးပါအောင်ကိုအောင်
ဟုတ်ကဲ့ပါ1919ခုနှစ်ဇွန်လ28ရက်နေ့မှာ Vasil စာချုပ်ချုပ်ဆိုပြီးပထမကမ္ဘာစစ်လဲပြီးဆုံးခဲ့ပါတယ်တကယ်ကတော့17လ17ရက်17နာရီမှာမဟာမိတ်တပ်ဖွဲ့တွေနဲ့ဂျာမနီကြားစစ်ရဲဆဲဖို့သဘောတူညီချက်ရခဲ့ပါတယ်ဒါပေမဲ့လည်းတကယ်ကတော့အဲ့ဒီမတိုင်ခင်9လလောက်ကတည်းကအပြစ်ရခဲ့တာပါ1919ခုနှစ်နိုဝင်ဘာလမှာသမရဝီစင်ကနိုဝင်ဘာလ17ရက်နေ့ကို Amnesty Day စစ်ဆိုင်မှုနှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ပထမဆုံးသတ်မှတ်ကွန်ပျူခဲ့ပါတယ်ဟိုတုန်းကဆိုရင်နိုဝင်ဘာလ17ရက်နေ့မှာလမ်းလျှောက်ချီတက်ပွဲတွေလူလူဟောပြောပွဲတွေနဲ့အဲ့ဒီနေ့17နာရီမှာအယောင်ဝယ်တွေကိုတောင်ခဏရပ်ထားကြတယ်လို့ဆိုပါတယ်ဗျာ
အဲ့ဒီနောက်တော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းစစ်ဆိုင်ဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ဆိုတာတဲ့စစ်ပွဲတွေအကုန်လုံးမှာပါဝင်တိုက်ခိုက်ခဲ့ကြတဲ့စစ်မှုရန်တွေကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာလ17ရက်နေ့ကိုစစ်မှုရန်ဟောင်းများနေ့လို့လွှတ်တော်ကဇွန်လ1ရက်နေ့1954ခုနှစ်မှာအတည်ပြုသတ်မှတ်ပေးခဲ့တာပါ။အောက်တိုဘာလ8ရက်နေ့မှာအမေရိကန်သမ္မတဒွိုက်ဒီအော်ဆန်ဟောင်းဝါကပထမဆုံးစစ်မှုရန်ဟောင်းများနေ့ကြေညာချက်ကိုထုတ်ပြန်လိုက်ပြီးတော့စစ်မှုရန်ဟောင်းများနေ့ကိုကျင်းပဖို့ဆောင်ရွက်ခဲ့ပါတယ်။အစိုးရဌာနတွေအကြီးအကဲတွေအားလုံးအနေနဲ့စစ်မှုရန်ဟောင်းများနေ့ကျင်းပနိုင်ဖို့အကူအညီကြပါဆိုပြီးတော့လဲသမရအိုက်ဆယ်ဟောင်းဝါကပြောခဲ့ပါတယ
်။2013ခုနှစ်စစ်မှုရန်ဟောင်းများနေ့အခမ်းအနားမှာသမရဘရိတ်ဥပမာလွန်သူပန်းခွေချအလေးပြုတာကိုကြားခဲ့ကြရတာပါဒီအခမ်းအနားမှာသမရက
In the life of our nation across every generation there are those who stand apart
မျိုးဆက်အလိုက်တိုင်းပြည်ရန်ကိုခုခံကာကွယ်သူတွေကျွန်တော်တို့တိုင်းပြည်မှာရှိခဲ့ပါတယ်။သူတို့တွေဟာတိုင်းပြည်အတွက်ရဲရဲရင်ရှေ့ရထွက်ပြီးဘဝကိုရင်းလို့ကာကွယ်ခဲ့ပါတယ်။သူတို့ရဲ့ပေးဆက်မှုတွေကြောင့်ကျွန်တော်တို့အားလုံးဟာပိုလွန်ကြုံနဲ့ပိုလွတ်လပ်တဲ့တိုင်းပြည်မှာနေထိုင်နိုင်တာပါ။ဒါဟာကျွန်တော်တို့ပေးခဲ့တဲ့သူတို့ရဲ့လက်ဆောင်ပါ။သူတို့အပေါ်ဆက်လို့မကုန်တဲ့ကျေးဇူးတွေရှိပါတယ်လို့သမရကပြောသွားတာပါ။
ဘဝရရင်ပြီးတော့ပေးဆက်ခဲ့တဲ့သူတွေကိုတိုင်းပြည်ကပြန်ပြီးတော့အတိမတ်ပြုတံပိုးထားတာကိုကြားရတာအင်မတန်မင်္ဂလာရှိစရာပါပဲကိုအောင
်စစ်မှုရန်အောင်များနေ့ကိုတိုင်းပြည်လုံးကအကွန်ပြူပွဲတွေကျင်းပရမှာမြန်မာတွေအနေများတဲ့ foreign ကစစ်မှုတန်းအောင်များနေ့အကြောင်းကိုလည်းပြောပြပါရစေမခွန်ညိုရေးတည်ကြတဲ့အတိုင်းပဲအိန္ဒိယနာပြည်နယ် foreign မှာကမြန်မာပြည်ကရွှေပြောင်းအခြေချနေထိုင်သူတွေများပါတယ်အဲ့ဒီမှာဟိုရုံးက ABSDF လို့ចောင်းသားတက်မတော်တက်ဖွဲ့ဝင်ဟောင်းတွေတခြားတိုင်းသားအဖွဲ့တွေကရဲဘော်ဟောင်းတွေလည်းနေကြတာဆိုတော့အရင်နှစ်တွေကဆိုရင်သူတို့တက်ဖွဲ့တွေရဲ့စစ် uniform တွေတောင်ဝတ်ပြီးစစ်မှုရန်အောင်များနေ့ချီတက်ပွဲကိုပါဝင်ဆင်နွှဲခဲ့ကြတယ်ဆိုပဲဗ
ျစစ်မှုထမ်းခဲ့ကြတဲ့အတွက်လားကိုအောင်ရဲ့
ဟုတ်ကဲ့ဒီမျိုးပါကရွှေပြောင်းချစ်ချနေထိုင်သူတွေများတော့ဒီလူတွေရဲ့ဖြတ်တန်းရဘဝကိုစာနာနားလည်ကြတဲ့သူတွေလည်းရှိပါတယ်ဒီလိုစစ်မှုထမ်းအောင်များနေ့ချီတက်ပွဲကိုပါဝင်ခဲ့တဲ့ကော်မင်ထွန်းကသူ့အတွေ့အကြုံကိုအခုလိုစပြောပြပါရယ်ဗျ
မြန်မာဒီမိုကရေစီရေးပြည်သူအရေးတွေကိုလောက်ကင်ဆောင်ရနေတဲ့တမလို့အဲ့တမလို့ရေးဖို့ဟောင်းနေရဒီမှာသူတို့ရေးဖို့ဟောင်းနေဆက်ဆက်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီအတွက်ရေးဖို့ဟောင်းနေအနေနဲ့ပေါ့နော်အဲ့တော့ဘုလားဘင်းနဲ့စစ်ပြန်နေတဲ့အောက်ကနေပြီးတော့ကျွန်တော်တို့ကဒီမြန်မာနိုင်ငံကိုစားပြုပြီးတော့မြန်မာနိုင်ငံကတောင်းတတ်တော့ရေးဖို့ဟောင်းများအဖွဲ့ကိုဆိုပြီးတော့သူကဖိတ်တယ်အဲ့ဒီအပြင်ဒီမြန်မာနိုင်ငံကအပြင်ကကျွန်တော်ရှိမှာအလန်ကြိုင်တပ်ဖွဲ့ရှိတယ်။ပြီးတော့ရှိကနေအလန်တိုင်တပ်ဖွဲ့ကိုအမိတ်ပေးတဲ့ကျွန်တော်တပ်မှုတယောက်ရှိတယ်။တပ်မှုဟောင်းပေါ့။ဆိုတော့အဲသူတို့အနောက်ကနေပြီးတော့ခုနကကျန်တဲ့အင်အားစုတွေကဒီယူနီဖောင်းနေတဲ့ဆိုတော့အားရုံတန်းပုံနဲ့လူတွေကျွန်တော်လိုက်ကြတာပေါ့ ဟုတ်ကဲ့ကျွန်တော်တို့ဒီတက်ရောက်တဲ့နေ့မှာပဲကျွန်တော်တို့အခုလိုဂုံပြူပွဲတွေလုပ်တဲ့အခါမှာကျွန်တော်တို့ကကျွန်တော်တို့ဒီနေ့မှာလည်းကျွန်တော်တို့ခံစားမှုတွေပြည်ပြည့်ဖြစ်တယ်အဓိကကျွန်တော်တို့ဒီလိုမျိုးဂုံပြူပေးတာတွေစာဆုံးသွားတဲ့ရေပေါ်တွေရောနောက်တစ်ခါကျွန်တော်တို့ဒီမှာကြံရှိနေတဲ့စစ်ပြန်စစ်မှုတန်းဟောင်းတွေတော့တချို့တော့အသက်တွေကြီးသွားပြီးတုံကြီးတုံချီနေစီနေတွေပဲဖြစ်နေဒီဟာတွေကိုပြန်လဲပြီးတော့ဂုံပြူပေးတဲ့အစီအစဉ်တွေကနောက်လေးချိန်မှာဖြစ်ဖြစ်ရှိခဲ့ရင်ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်တို့ထင်ပြီးရဗျာအဲ့လိုလဲဖြစ်စီခြင်းလဲဖြစ်ဖို့လဲကျွန်တော်တို့ဘာလို့ဆိုတော့ဆက်လက်ပြုတယ
်သူတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ခဲ့တာပါရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကနေရေဒီယိုအစီအစဉ်တွေအပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းထုတ်လွှင့်နေပါတယ်။ဓာတ်ရိုက်ထုတ်လွှင့်ချက်ကတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင်းဖြစ်ပါတယ်။ Asia Set 7 ဂျိုရူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ဒီထုတ်လွှင့်တဲ့အချိန်နဲ့တပြေးညီအင်တာနက်စာမျက်နှာပေါ်မှာကြည့်ရှုမယ်ဆိုရင်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်နိုင်ငံပြည်တွင်းစစ်ကြီးဖြစ်ပွားနေစဉ်သမ္မတအီဘရာဟင်လင်ကွန်းကကမ္ဘာကြီးမှာလွတ်လပ်မှုကွယ်ပြောက်မသွားအောင်လုပ်ရမယ်လို့သူ့ရဲ့ကြေညာလာတဲ့ Gettysburg မင်းကွန်းမှာအမေရိကန်ပြည်သူတွေကိုပြောကြားခဲ့ပါတယ်။ဒီစကားဟာအမေရိကန်နိုင်ငံလွတ်လပ်ရေးတည်တံ့အောင်သွေးသာမကတခြားနိုင်ငံတွေရဲ့လွတ်လပ်ရေးအတွက်ပါပါဝင်တိုက်ခိုက်ပေးနေကြတဲ့အမေရိကန်စစ်သားတန်းပေါင်းများစွာအပါအဝင်လူအတော်များများနှစ်ပေါင်းများစွာအားကြခဲ့ရတဲ့ဇာတ်လမ်းဖြစ်ပါတယ်။ဒီကနေ့ဟာစစ်ပြန်စစ်မှုရဟောင်းများနေ့ဖြစ်ပါတယ်။ဒီတာဝန်ထမ်းဆောင်ကြတဲ့အမျိုးသားအမျိုးသမီးတွေကိုသူတို့ရဲ့ဆွန့်လွတ်အနစ်နာခံမှုတွေနဲ့သူ ူတို့ထမ်းဆောင်ရတဲ့တာဝန်ဝတ္တရားတွေရဲ့တန်ဖိုးအတွက်ပါဂုဏ်ပြုတဲ့အနေနဲ့အမေရိကန်နိုင်ငံကစစ်ပြန်စစ်မှုထမ်းဟောင်းများနေ့အဖြစ်သတ်မှတ်ဂုဏ်ပြုတာပါတာဝန်ကနေအနားယူခဲ့ကြပေမဲ့သူတို့ဟာလွတ်လပ်တဲ့နိုင်ငံရဲ့နိုင်ငံသားအဖြစ်ရှိနေကြောင်းပြသတဲ့ပြယုတ်လေးဖြစ်ပါတယ်စစ်ပြန်စစ်မှုထမ်းဟောင်းများနေ့အားလရက်ကို1938ခုနှစ်ပထမကမ္ဘာစစ်ကြီးပြီးဆုံးတဲ့စစ်ပြေငြင်းရေးနေ့ဖြစ်တဲ့နိုဝင်ဘာလ17ရက်နေ့မှာနှစ်စဉ်နှစ်တိုင်းကျင်းပပါတယ်ရင်းဆိုင်တိုက်ပွဲတွေကိုအာရှတိုက်အာဖရိကတိုက်ပစိဖိတ်ကျွန်းနိုင်ငံငယ်လေးတွေနဲ့တောင်အမေရိကတိုက်ရေပြင်တကြောမှသာမကဥရောပတလွှားမှာလည်းတွေ့နေရပြီးဒါဟာတိုက်ပွဲတွေအလုံးရက်စဲသွားဖို့တိုက်နေရတဲ့စစ်ပွဲပုံစံတွေ့နေရပါတယ်ဒါပေမဲ့လည်းစစ်ပွဲတွေသာနောက်ထပ်ပြီးတော့ဆက်ဖြစ်နေတာမို့1954ခုနှစ်မှာသမ္မတဒရိုက်အိုက်ဆင်ဟာဝါကစစ်ပွဲအတွက်သာမကညဉ့်ညံ့ရေးအတွက်ပါတာဝန်ထမ်းဆောင်နေသူစစ်ဝင်တန်းအားလုံးကိုဂုဏ်ပြုတဲ့နေ့အဖြစ်စစ်ပြန်စစ်မှုထမ်းဟောင်းများနေ့ကိုကျင်းပပေးခဲ့ပါတယ်။ဒီဂုဏ်ပြုမှုကိုအမေရိကန်အစိုးရကဒီကနေ့ထိဆက်လက်လှုပ်ဆောင်နေပြီးစစ်ပြန်စစ်မှုထမ်းဟောင်းများကိုတက်ကထွက်လာတဲ့နောက်အလုတ်ကန်ရှာဖွေပေးတာနဲ့အရက်သားအဖြစ်ပြောင်းလဲနေထိုင်ရေးအဆင်ပြေစေဖို့အတွက်အစီအစဉ်တွေချပြီးတော့အကူအညီပေးနေပါတယ်။အမေရိကန်နိုင်ငံသားတွေရဲ့အိမ်မက်မပြောက်ပြက်အောင်တိုက်ခိုက်အကာအကွယ်ပေးခဲ့သူတွေတက်တာဝန်ပြီးလို့အိမ်ပြန်လာချိန်မှာသူတို့ရဲ့သူတို့မိသားစုတွေအပါအဝင်အကာအကွယ်မရဘူးလို့ဘယ်တော့မှမခံစားရအောင်အမေရိကန်စစ်ပြန်တွေကိုယုံကြည်ကိုးစားမှုနဲ့ဂုဏ်ပြုတဲ့အနေနဲ့အတက်နိုင်ဆုံးကူညီပေးနေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။အချုပ်ကိုပြောရရင်တော့စစ်ပြန်စစ်မှုထမ်းဟောင်းများနေ့ဟာစစ်ပွဲအတွက်ကျင်းပတာမဟုတ်ပါဘူး။နိုင်ငံရှုံးခဲ့တဲ့ဘဲစစ်ပွဲကိုမှပြန်အောင်မေ့ပြီးတော့ကျင်းပတဲ့ပွဲမျိုးမဟုတ်တဲ့အပြင်နိုင်ငံရေးအရာဖြစ်စေ၊နေမြေပိုင်ဆိုးမှုတွေဖြစ်စေကျင်းပတဲ့ပွဲမျိုးလည်းမဟုတ်ပါဘူး။တကယ်တော့ဒီနေ့ဟာအောက်မေ့ပွဲနေ့ပါ။ဗြိတိန်၊ကနေဒါ၊တောင်အာဖရိကနဲ့တခြားနိုင်ငံတွေမှာကျင်းပကြတဲ့စစ်ပြန်စစ်မှုထမ်းဟောင်းနေ့တွေလိုပါပဲ။သူတို့တွေရဲ့တာဝန်နဲ့နစ်နာခံမှုတွေကိုအောက်မေ့ဂုဏ်ပြုတဲ့နေ့တစ်နေ့ဖြစ်ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပြီရှင
်။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးအပ်ပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ American သမ္မတ Barack Obama ဟာတရုတ်နိုင်ငံငြင်းငြင်းချင်းချင်းနဲ့ကျွဲဝတိုးတက်လာတာကိုအမေရိကန်ကကြိုဆိုလိုက်ကြောင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောကြားတဲ့မင်းကွန်းမှာထည့်သွင်းပြောကြားသွားခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားထားရှိမဲ့ပြည်ဝင်ခွင့်ဆိုင်ရာမူဝါဒအသစ်ကိုလည်းသမ္မတအိုဘားမားကတနင်္လာနေ့မှာပဲကြေညာခဲ့ပါတယ်။သမ္မတအိုဘားမားဟာတရုတ်နိုင်ငံဘေကျင်းကအမေရိကန်တန်ရုံမှာဩစတြေးလျဝန်ကြီးချုပ်နဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲပြုလို့ရမှာမြန်မာနိုင်ငံအကြောင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအင်အားကြီးမားစွာပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုတွေ့ရမှာဖြစ်ကြောင်းလုံလုံဆယ်မပြီးဆုံးသေးပေမဲ့အံဝင်ခွင့်ချလှုပ်ဆောင်နေတာမို့မြန်မာပြည်သူတွေလုံခြုံမှုကြွယ်ဝမှုတွေရနိုင်မယ်လို့သူယုံကြည်ကြောင်းနဲ့မြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးမှာမိတ်ဆွေကောင်းတွေဖြစ်နေဆက်လက်လှုပ်ဆောင်မယ်လို့ပြောကြားခဲ့တာပါနိုင်ဂျီးရီးယားနိုင်ငံအရှိတောင်ပိုင်းကကျောင်းတစ်ကျောင်းထဲမှာအသေးခံဘုံးခွက်တိုက်ခတ်မှုတစ်ခုပြုလုပ်ရမှာအနည်းဆုံး84ယောက်တေဆုံးပြီးအများစုကကျောင်းသူကျောင်းသားတွေဖြစ်ပါတယ်အိုမာမာချင်းပါနေတဲ့အီရန်အမေရိကန် EU ဥရောပသမဂ္ဂနှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်သွားပါပြီဒါပေမဲ့ပြီးပြည့်စုံတဲ့သဘောတူညီချက်တော့မရပါဘူးယူကရိန်းနိုင်ငံအရှိပြိုင်းမှာဇူလိုင်လတုန်းကပြစ်ချခံခဲ့တဲ့မလေးရှားလေကြောင်းMH17 မှာလိုက်ပါသွားတေဆုံးသွားသူတွေအတွက်အောက်မေ့ပွဲအခမ်းအနားကိုအမ်စတာဒမ်မှာတနင်္လာနေ့ကကျင်းပပါတယ
်။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရည်မှုကတော့ဥဆက်မိုးဝေပါ။အင်ဂျင်နီယာကတော့ Keith Ohms ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့ညဘက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းတိုမီတာ24 25 32တို့ကနေထုတ်လင်းပါပါရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.